ဘသူတွေကခေချီမကောင်းဘူးပြောပြောကျွန်တော်တို့ရွာလေးတော့မပအောင်ထင်တာပဲကျွန်တော်တို့ရွာလေးမှာတော့ခေကောင်းလုံးလို့ဟိုဘက်တောင်မှလွန်နေသေးတယ်ပွဲနန်းသမီးနေနဲ့ပြောပြောပပပဲမင်္ဂလာကြီးလဲဆောင်လိုက်ကြတာလက်ဖွဲ့ရအောင်လက်တောင်မလဲဘူးဖျားပွဲတွေတရားပွဲတွေလဲခဏခဏလုပ်ဖြစ်ကြတယ်အထက်ကနေစစ်ပီးလာရှောင်းတဲ့လူတွေကတော့ဒီမှာကျတော့ပြောစရာကြီးပါလားဆိုပြီးပြောကြတယ်အချို့ကတော့ပြောကြတယ်အဘတို့အုပ်ချုပ်တဲ့၃နှစ်တွင်ဘာလို့များတိုးတက်လာတာရှိသလဲအဲ့လိုအမေးကိုတော့ကျွန်တော်တို့ရွာရဲ့အုပ်ကြီးကျော်စိုးကတားဆိတ်ဆိုးတယ်မတို့တက်ဘူးလို့ဘသူပြောလဲစံစေးကြည့်မလားစီစေးကြည့်မလားရွှေစေးကြည့်ဦးမလားအကုန်တက်ကြည့်ပဲအဲ့ဒါမှတိုးတက်တာမဟုတ်ရင်ဘယ်ဟာတိုးတက်တာလို့ခေါ်မလဲဆိုပြီးပြန်ပြောလို့ရှိတယ်ကိုတငယ်ချင်းပြောတာမျိုးထောက်ခံတာတော့မဟုတ်ဘူးရဲ့တကယ်လည်းဟုတ်တာပဲအခုဆိုအဆဆရာဈေးတက်တော့ဘာလုံငန်းလို့လို့မြက်ကြတာပဲစံရောင်းတဲ့လူကလည်းဟိုနေ့ကစံတဲအိတ်ကိုတသိန်းနဲ့ဝယ်ရင်နောက်နေ့ကျတော့တသိန်းတစ်ထောင်ရောင်းလို့ရပြီစီစေးကလည်းဒီလိုပဲဟိုနေ့က8000နဲ့ဝယ်နောက်နေ့1000ဖြစ်ရောအင်ချမ်းမြေဈေးတွေကလည်းဒီတိုင်းအရင်ကတိန်း1000နဲ့ဝယ်ရင်အခုဆို3500ဖြစ်သွားပြန်စပားစီတွေလည်းဒီတိုင်းပါပဲမိုးစပားတွေပေါ်တော့က73သိန်း14သိန်းအခုလဲကြာရောအကျန်းကိုတော့မှသိန်း20ကျော်ပြန်ရောဒီတော့ဘာလုံးငှက်လို့လို့ရှုံးနေလို့မရှိတော့ဘူးနည်းနည်းမြတ်တာနဲ့များများမြတ်တာပဲကွာတော့လေအဲ့ဒါကြောင့်လေးဦးတုံတုံစားဦးထဲမှာဇက်လိုက်ရော့ဘတ်တလာပြောတာခက်ပြတ်ချိန်မှာစီးဝိုင်းလောက်တာအကောင်းဆုံးပဲတဲ့အဲ့ဒါကြောင့်နေမယ်ရွာမှာလဲနှလုံးသုံးလုံးထိုင်နေကြီးပဲတော်သေးတယ်ဒီနှစ်လဲစပားစီကောင်းပဲစီကောင်းလို့ပေါ့ရွာလူတွေလဲပဲရောင်စပားရောင်လို့ရတဲ့ပတ်စံကိုချဲကျွေးနှလုံးကျွေးဆက်တင်တာဆက်ပြီးပိုတဲ့ဟာတွေအလှလုပ်ကြတာပေါ့လေအဲ့လိုအလှတွေဆိုရင်အုပ်ကြီးကျော်စိုးကရှေ့ဆုံးကထိုင်နေပြီးရင်ရွာသားတွေကိုဘာဖြစ်လို့အခုလိုလူနံတိုင်းနိုင်လဲတိလားဆိုပြီးနေတော့တာရွာသားတွေကလဲဘာဖြစ်လို့လဲလုံးပါအောင်ဆိုရင်တို့ဘာကြောင့်ပေါ့ကွာဆိုပြီးရုပ်တည်နေပြောတတ်တယ်မင်းတို့ပဲစဉ်းစားကြည့်ဒီတိုင်းမျိုးလုံးမငိမ့်ညံ့တော့အဲ့လိုမငိမ့်ညံ့တဲ့ဒေသတွေမှာစိုက်လို့ပြေးလို့ရသေးလားမရတော့ဘူးစပားတွေမဆိုင်ရပဲတွေမဆိုင်ရတော့စပားတွေပဲတွေရှားပါကုန်အဲ့လိုရှားပါတော့စိုက်လို့ရတဲ့ဒေတာစပားတွေပဲတွေဈေးတက်ကုန်တာပေါ့ကွာပြီးတော့ဒိုးအပါဒေါ်လာဈေးကိုလည်းတက်အောင်လုပ်ထားသေးတယ်အဲ့တော့ export ပို့တဲ့စံတွေပဲတွေဈေးကောင်းရတာပေါ့ဆိုပြီးအမြဲပြောတယ်ဟုတ်တော့လည်းဟုတ်ပါတယ်အခုဆိုရင်အခြားတိုင်းနဲ့ပြည်နယ်တွေမှာတိုက်ပွဲတွေဖြစ်လူတွေရှောင်းအောင်ပြေးရတယ်ဘာလို့မှလည်းကောင်းကောင်းလုပ်လို့မရတော့ဘူးဘာမှထုတ်ကုန်တွေလည်းမရှိတော့ဘူးဒါပေမဲ့ရန်ကုန်နဲ့ AR မှာတော့အေးစစ်စစ်ပဲစပားချိန်စပားပဲဆိုင်ချိန်ပဲအဲ့လိုသာမဆိုင်နေတဲ့တိုင်းမျိုးလုံးစားစီရပဲရှိတော့မလဲ။နောက်ပြီးတော့ကြော်စိုးကတခုပြောသေးတယ်။အခုအခြားတိုင်းနဲ့ပြည်နယ်တွေမှာတိုက်ပွဲတွေဖြစ်တော့လမ်းတွေတံတားတွေအတွက်ဘတ်ဂျက်တွေသုံးစရာမလိုတော့ဘူးပေါ့။ဖွံ့ဖြိုးရေးဘတ်ဂျက်လည်းမသုံးရတော့ဘူး။အဲ့တော့ငွေတွေပိုးလာတယ်။အဲ့ငွေတွေကိုအေဂျင့်နဲ့တို့ရန်ကုန်နဲ့ AR မှာသုံးလို့ရတာပေါ့ကွာ။ဟုတ်တော့လေဟုတ်မယ်။ဟိုရက်ကကြော်စိုးနဲ့အတူရန်ကုန်ရောက်တော့လမ်းကောင်းကြီးတွေပေါ်မှာတော့မှကတ်တရားတွေထက်ခင်းနေတာတွေ့ရတယ်။ပြင်လေးပြင်ထားမရှိတဲ့ platform တွေတော့မှပြင်တဲ့နေရာပြင်ဆေးတုပ်တဲ့နေရာတုံးတယ်။ပိုရဘတ်ဂျက်တွေ300နေရာမရှိတော့လို့သုံးလို့ရတဲ့နေရာတွေရှောက်သုံးနေတယ်ထင်ပါရဲ့ကျော်ဆိုးကတော့အဲ့လိုလမ်းတွေခင်းနေတာကိုကြည့်ပြီးတော့ဒီတိုင်းသာတိုက်ပွဲတွေဆက်ဖြစ်နေတို့ရန်ကုန်နဲ့ AR ကမကြခင်စင်ကူကိုပြီးတော့မှာပဲဆိုပြီးမှတ်ချက်ချတယ်ဟုတ်တော့လည်းဟုတ်ပါတယ်နေဒီမှာတိုက်ပွဲတွေဖြစ်တော့လူတွေစစ်ပေးရှောင်ကြတယ်အမျိုးရှိတဲ့လူတွေကအမျိုးတွေစီရှောင်မရှိတဲ့လူတွေကလည်းဖုန်းကြောင်းလို့စစ်ပေးရှောင်စကန်းလို့ရောက်ကုန်တာပေါ့တထေးတွေကြတော့အေဂျင့်နဲ့ရန်ကုန်တို့ AR တွေကိုပြောင်းလာကြတယ်တထေးဆိုတော့လက်ပလာနဲ့ပြထုတ်မယ်အထုတ်ပိုက်ပြီးပြောင်းလာကြတာဥပမာကလည်းတိုက်ပွဲတွေကြီးပဲဆိုတော့စီးပွားရေးလုပ်လို့လည်းမရတော့ဘူးလေအဲ့တော့ပြောင်းလာတဲ့တထေးတွေမှာငွေတွေပါလာပြီဒီဘက်မှာစီးပွားရေးလုပ်ကြပြန်ရောအဲ့လိုနဲ့နောက်ဆိုရင်ရန်ကုန်နဲ့ AR မှာတထေးတွေကြီးပဲစုနေတော့မယ်ထင်တယ်အရင်ကတော့စစ်ရှောင်နေပြီးတော့ကိုသွားကြတယ်နေပြီးတော့ကစိတ်ချရတယ်လို့ထင်တာကိုဒါပေမဲ့အခုကနေပြီးတော့ကလည်းတိတ်စိတ်မချရတော့ဘူးတဲ့တိုက်ပွဲတွေဖြစ်တဲ့နေရာနဲ့နေပြီးတော့နေကဘလောက်မှမမွေးတော့တာဒီတိုင်းဆိုနေပြီးတော့လည်းစိတ်ပူပူကောင်းနေပြီဆိုပြီးကြော်ဆိုးကအဘကိုဖုံးဆက်အောင်မှာပဲဆိုပြီးဖုံးလန့်ဆက်တယ်အဘကြီးမပြောချင်မပြောရရင်တော့တိုက်ပွဲဖြစ်နေတဲ့နေရာတွေကိုလက်လွတ်ပြီးရန်ကုန်နဲ့ AR ကိုပဲပြောင်းလာခဲ့ပါလားဆိုပြီးပြောတော့အဘမင်းကမနိုင်ဘူးလို့ထင်နေတာလားဆိုပြီးပြန်မေးတယ်မဟုတ်ပါဘူးဘာရင်ကို့ကိုမလိုလားတဲ့လူတွေနဲ့ဘာလို့ပတ်သက်နေမလို့လွတ်ချထားလိုက်ပေါ့အဲ့ဒါဆိုစစ်အသုံးစရိတ်လည်းနှဲသွားမယ်နေမြေလည်းကျင့်တော့ဘတ်ဂျက်တွေပိုလာမယ်အဲ့ဒါဆိုစင်ကူထက်တောင်းလို့လို့ရပြီဆိုပြီးပြောတော့အဘလည်းတစ်ချက်စဉ်းစားသွားတယ်မကြခင်တော့စင်ကူထက်တောင်းလို့တော့မယ်ထင်တာပဲ